ြင်သစ်နိုင်ငံမှာလူသေးပျောက်တွေဖြစ်ခဲ့တဲ့အထိတိုက်ခိုက်မှုတွေနဲ့ဘယ်ဂျင်နိုင်ငံမှာကျန်းဖက်သမားတွေဖြစ်တန်းတရားရှိသူတွေကိုစီးနှင်နှိမ်နှင်းမှုတွေပပောက်ခဲ့ပြီးပထမဆုံးကျင်ဖြစ်ဥရောပသမဂ္ဂ EU နိုင်ငံခြားရေးဝန်ကြီးတွေဒီကနေ့တွေ့ဆုံကြပါတယ်။ထိပ်သီးညီလာခံတရက်ရှိလာတဲ့မကျင်းပါမီနိုင်ငံခြားရေးဝန်ကြီးတွေရဲ့အကျိုးအစီးအဝေးအတွင်းအကြက်ဖက်ဝါဒတိုက်ဖြတ်ရေးနည်းလမ်းပေါင်းစုံကိုဆွေးနွေးကြမှာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာဖော်ထုတ်နိုင်ခဲ့တဲ့အကြက်ဖက်တိုက်ခိုက်ဖို့ကြံစီမှုကိုနောက်ကွယ်ကနေအဓိကစီစဉ်ခဲ့သူကလွတ်မြောက်နေစေဖြစ်တဲ့အကြောင်းဘယ်ဂျင်တရားရေးဝန်ကြီးကပြောဆိုထားတဲ့အချိန်ထဲမှာပဲဥရောပတလောမှာလွန်ညွန့်ရင်းတွေသတိထားဖို့လည်းတက်လန့်ထားစေဖြစ်ပါတယ်။ကျန်းဖက်မှုကိုကြိုးကင်ခဲ့သူဖြစ်တန်မြတ်ရှိသူဟာထွက်ပြေးတိတ်ဆောင်သွားတယ်လို့ယူဆထားတဲ့ Greece နိုင်ငံမှာဖမ်းဆီးလိုက်တဲ့လူ၄ဦးထဲမှာလည်းမပါဘူးလို့ Belgian တရားရုံးဝန်ကြီး Coan Gaines ကပြောပါတယ်။ Belgian media တွေမှာတော့ကျန်းဖက်ဖို့ကြံစီသူဖြစ်အလို့ရှိနေတဲ့သူဟာ Dr. Hamid Abazouk ဖြစ်တယ်ဆိုပြီးတော့ဖော်ပြနေကြတာပါ။အသက်28နှစ်အရွယ် Morocco နယ်ပယ် Belgian နိုင်ငံသားနိုင်ငံရှေ့ပိုင်းက Fabius မြို့မှာရှိတဲ့လေဝဲအစ္စတန်ဆွေအဖွဲ့တစ်ဖွဲ့ကိုဥဆောင်သူဖြစ်နေလဲတန်မြတ်ရှိနေကြပါတယ်။ဒီကျန်းဖက်ဖွဲ့ကရဲကိုချမ်းဖက်တိုက်ခိုက်ဖို့ရှိနေချိန်မှာပဲပြီးခဲ့တဲ့ဇာတာပိနေ့ကသူတို့ခူအောင်ရနေရာကိုလွန်ကျွန်းရေးတပ်ဖွဲ့ဝင်ဝင်ရောက်စီးနင်းခဲ့တဲ့အတွက်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားပြီးတန်လျာရှိတဲ့လူတွေလည်းသေဆုံးခဲ့တာပါ။